could never break me, 'cause it only serves to make me more determined to achieve my final goal. And
I'm back to see if I'm going to get it going today.Give us a baby and we'll let you go. Claim we be in, bian yin bian lo ya bi so de kaung sin ne bo no. Kachin myo tmi de bo no. Tyauk pi ne ko yang sa khan ni ya de kaisa ne patte pi lo. Tyauk pi ne ya le ho a yin nong a mi da su de su klei tyauk so de policy ye. Naw de khu a main klei de mwe me so lo shi yin ko win phet cha da de naw mwe pi ne tat pi da de shi lo. A khu so lo shi yin tyauk pi ma a myo tmi ne a myo taဥရယမြို့သားဥရယတန်း30လောက်များနေတဲ့ခါကြကြတော့ဒီအိန္ဒိယနိုင်ငံတွေကိုသူတို့ရဲ့ဇနီးများတွေရှာကြတာပေါ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ Human Rights Watch အစီရင်ခံစာမှာတော့ဒီကချင်ပြည်နယ်ကအမျိုးသမီးတွေလူကုန်ကူးခံရတာနဲ့ပတ်သက်ပြီးတော့ပြောထားတဲ့အတွက်ကြောင့် Esther ကလည်းမကြသေးမီကပဲပေါ့နော်ကချင်ပြည်နယ်ကအမျိုးသမီးတွေကျုပ်ပြည်ကိုရောင်းစားခံရတာကိုကိုယ်တိုင်သွားရောက်ပြီးတော့လေးလာခဲ့တဲ့သူတူဦးဆိုတဲ့ခါကြတော့ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့ဘလို့မြင်ပါလဲ
။ CN cancer ကတော်တော်လေးကိုအခုဖြစ်နေတဲ့အနေအထားတွေအခြေအနေတွေကို report ရေးထားတယ်လို့ကျွန်မတော့မြင်ပါတယ်။အရှင်တော်တော်လေးကိုတိကျမှန်ကန်တယ်လို့မြင်တယ်။အဲနောက်တစ်ခုကကျတော့ဒီအမိကတရုတ်ပြည်နဲ့နယ်စပ်ဖြစ်နေတဲ့တိုင်းဒေသတွေမှာပေါ့နော်။စစ်ပွဲတွေကလည်းဖြစ်နေတာ9နှစ်10နှစ်ရှိလာပြီ။အဲ့တော့စစ်ပွဲစဖြစ်တဲ့အချိန်မှာအမျိုးသမီးတွေဒီမိသားစုတော်တော်များများကသူတို့ကဒီတိုင်းဒေသနဲ့ကိုင်အဖွဲ့တွေရှိတဲ့နေရာနဲ့နီးတဲ့သူတွေကအဲ့ဘက်ကိုထွက်ပြေးသွားကြတာများတယ်ပေါ့နော်အဲ့တော့အဲ့ဒီဘက်ကိုထွက်ပြေးသွားတဲ့အချိန်မှာစတော့ကတော့ဒါကုလသမဂ္ဂကလည်းဒီ2016နှစ်အထိကတော့ပုံမှန်အဖြစ်ကူညီနိုင်ခဲ့တယ်ဒါပေမဲ့2016နောက်ပိုင်းကနေစပြီးတော့မှနိုင်ငံတကာအဖွဲ့အစည်းတွေကလည်းအကူအညီတိတ်မရောက်နိုင်တော့ဘူးဒီအစိုးရကလည်းသူတို့ခွင့်ပြုချက်တွေမပေးတာများတဲ့ခါကျတော့မရောက်နိုင်တဲ့ခါကျတော့ဒီတော်တော်များများဒီတေးုပ်ဒီနဲ့နယ်စပ်ဖြစ်နေတဲ့ဒီစစ်ပေးဆောင်စခန်းတွေပေါ့နော်ဒီတိုင်းဒေသလက်နက်ကင်ဒေသတွေရဲ့အုတ်ချမှုအောက်မှာရှိတဲ့စစ်ပေးဆောင်စခန်းတွေကမင်းကလေးတော်တော်များများကသူတို့မှာဒီအလုတ်ကင်ခွင့်လမ်းတွေမရှိတဲ့ခါကျတော့ပို့ပြီးတော့မှဒီလူကုန်ကူးတဲ့သူတွေအတွက်မျက်စိကျဆရာနေရာတခုဖြစ်လာတယ်ပေါ့နော်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှသူတို့စုံစမ်းထောက်လမ်းနေတဲ့အမျိုးသမီးတော်တော်များများနဲ့ကျွန်တော်တို့ဒီအင်တာဗျူးလုပ်ကြည့်တဲ့ခါကျတော့ဒီတရုတ်ပြည်ကိုရောင်းစားခံရတဲ့အမျိုးသမီးအရေးအတွက်တွေကရော့မသွားဘဲနဲ့ပို့ပို့ပြီးတော့များလာတယ်လို့သူတို့ကဆိုရတယ်ရှင့်ဒါကြောင့်လဲဆိုတော့စစ်ပေးဆောင်စခန်းတွေမှာရှိနေတဲ့ဒီဆက်ကျော်တက်ကနေ25ဒီအရွယ်အမျိုးသမီးတွေကအလုတ်ကင်မရှိတဲ့ခါကျတော့သူတို့မှရှိဆရာဆိုလို့တရုတ်ပြည်ပဲရှိတော့တယ်အဲ့တော့တရုတ်ပြည်မှာအလုတ်ကင်ရှားဖို့ဆိုသူစစဉ်းစားတဲ့ခါမှာဒီလူကုန်ကူးတဲ့သူတွေရဲ့လက်ထဲကိုရောက်သွားပြီးတော့မှတရုတ်နိုင်ငံမှာရှိတဲ့ဒီအမျိုးသားတွေကိုသူတို့ကလေးမွေးပေးဖို့အတွက်သူတို့သမီးအနေနဲ့ရောင်းစားခံရတဲ့သူတွေတော်တော်များများများလာတယ်လို့ပြောပါတယ်ရှင့်ဟုတ်ကဲ့
ဆိုဆိုကလူကုန်ကူးတဲ့သူတွေဆိုလို့လေ Human Rights Watch Report ပါဖော်ပြထားတာခုလိုရောင်းစားခံရတဲ့ကချင်အမျိုးသမီးတွေအများအပြားပါနော်သူတို့ဆွေမျိုးတွေရောင်းစားတာရှိတယ်။သူတို့မိတ်ဆွေတွေရောင်းစားတာရှိတယ်။သူတို့ယုံကြည်တဲ့လူတွေတစ်ရင်ရောင်းစားတာတွေလည်းရှိတယ်။အဲ့ဒါမျိုးတွေအခြေအနေလည်းရှိတယ်ဆိုတော့အဲ့ဒါဘယ်လိုဖြစ်တာပါလဲ
။ကျမအင်တာဗျူးလုပ်ပြီးတော့မှတိလာတလောက်ကတော့အရင်တော့ကလူကုန်ကူးခံရပြီးတဲ့လူတွေကပြန်ရောက်လာပြီးတဲ့နောက်ပိုင်းမှာသူတို့ကမြန်မာပြည်ဘက်မှာမဟုတ်တော့ဘဲနဲ့ပြည်ပြည်ဘက်မှာအခြေချပြီးတော့မှသူတို့နဲ့နီးဆက်ရာဆွေမျိုးအမျိုးသမီးတွေကိုပါထပ်ပြီးတော့မှပေါ့နော်တရုတ်ပြည်မှာအလုပ်ပေးမယ်ဆိုပြီးတော့မှသူတို့ကတရုတ်ပြည်မှာရောက်နေရလဲ၄-၅ခုနှစ်ကြာပြီဆိုတော့သူတို့တရုတ်နိုင်ငံအတောင်ကောင်းသိတယ်အလုပ်တွေရှာပြီးလို့ရတယ်ဆိုတော့ဖျားယောင်းသွေးဆောင်မှုတွေနဲ့များတော့အားဖြင့်သူတို့ကိုယုံကြည်တဲ့မိတ်ဆွေတွေဆွေမျိုးသားချင်းတွေကိုပြန်ပြီးတော့မှခေါ်ယူပြီးတော့မှသူတို့ဒီတရုတ်ပြည်မှာသူတို့နဲ့အချိန်ဆက်လုပ်ပြီးသားတရုတ်လူကုန်ကူးတဲ့သူတွေဒီတစ်ဆင့်ပြန်ပြီးရောင်းစားတာမျိုးတွေကိုတော်တော်များများတွေ့ရတယ်ရှင်ဟုတ
်အစ်စတို့မနစ်တုန်းကလုပ်တဲ့လူကုန်ကူးမှုအစီရင်ခံစာ6 years ago လွန်ခဲ့တဲ့6နှစ်ကပျောက်ဆုံးခဲ့တဲ့အမျိုးသမီးချောင်းဆိုတဲ့ခါကျတော့အဲ့ဒါကိုလုပ်တဲ့နေရာမှာကိုယ်တိုင်သွားရောက်ပြီးတော့ဒီရောင်းစားခံရတဲ့လူတွေနဲ့တွေ့ဆုံခွင့်ရခဲ့တဲ့ချီရခံလက်ခွင့်ရတယ်ဆိုတော့သူတို့အခြေအနေလေးကိုကွန်းကွန်းကွက်လေးမြန်အောင်ပြောပြလို့ရမှာရှင်ကျမစဉ်းစားကြည့်တာတော့ပေါ့နော်ဒီလူကုန်ကူးခံရပြီးတော့ဇနီးများဖြစ်ရောင်းစားခံရတယ်နောက်တော့ခလီမွေးပေးရတဲ့အခြေအနေအထိเนาะအတ္တမပြုချင်းခံရတဲ့ဆိုရဲသူတို့တွေရဲ့ဘဝကတော့တွေ့ရစရာမရှိဘူးပေါ့နော်ဆိုတော့နည်းနည်းပါးပါးလေးရှင်းပြပေးပါလားရှင
်ဒီအမျိုးသမီးတော်တော်များများကတော့တရုတ်ပြည်နဲ့ဆိုရင်ပေ100ပေ150လောက်အကွာဝေးမှာရှိတဲ့ကချင်စစ်ပေးဆောင်စခန်းတွေမှာရှိတဲ့အမျိုးသမီးတွေပေါ့နော်သူတို့ကရောင်းစားခံရတာ2017-2012တုန်းကရောင်းစားခံရတာဒါစစ်ပွဲစဖြစ်လာပြီးတဲ့အချိန်နောက်ပိုင်းမှာစစ်ပြေးရှောင်ဘဝကိုစရောက်လာတဲ့အချိန်မှာပဲသူတို့ကအရန်ကိုသူတို့အတွက်ကတရုတ်ပြည်နဲ့ဆက်ကိုဆောက်ရောက်လာတော့ဒီတရုတ်ပြည်ရဲ့အကြောင်းကောင်းကောင်းမသိတာမျိုးတွေရှိတယ်။အဲ့တော့သူတို့ကလည်းအဲ့လိုပဲယုံကြည်ရတဲ့သူတွေကပြန်ပြီးရောင်းစားတာမျိုးတွေရှိတယ်။အဲ့ဒီထဲမှာမှအမျိုးသမီးတယောက်ကသူက သူ့ရဲ့အခြေအနေကတော်တော်လေးဆိုးတယ်လို့ပြောရတာပေါ့နော်သူ့ကိုတရုတ်ပြည်ကိုခေါ်ပြီးတော့သူတို့ပဲယုံကြည်လို့ရတဲ့ဒီမိတ်ဆွေတွေပဲခေါ်ပြီးတော့မှသူတို့တရုတ်ပြည်မှာပေါ့နော်အလုပ်ပေးမယ်ဆိုမှခေါ်သွားတယ်တရုတ်ပြည်ရောက်တဲ့ခါကျတော့သူတို့ခောက်ဆဲဆိုင်မှာဒီမနက်စာခေါ်စားပြီးတော့မှအဲ့မှာခောက်ဆဲထဲမှာဆေးထည့်လိုက်တယ်လို့သူကတော့ပြောရတယ်ပေါ့နော်ခောက်ဆဲစားပြီးတဲ့နောက်ပိုင်းမှာသူဘာမှတတိမရတော့ဘဲနဲ့ရက်ပေါင်းများစွာခရီးသွားလိုက်ရတယ်သူဘလို့မှဒီခန္ဓာကိုယ်တွေကလည်းပျော့ခွေပြီးတော့မှသူပဲရောက်လို့ရောက်နေမှတော့မတိရလောက်အောင်သူတကယ်ပြန်ပြီးတတိရလိုက်တဲ့ခါမှာကျတော့မိုင်ပေါင်းထောင်နဲ့ချီပြီးဝေးနေတဲ့ဒီအလေတက်တဲ့ဒီခေနန်ဆိုတဲ့ပြည်နယ်တွေမှာရောင်းစားခံရတာမျိုးတွေသူကကြုံရတယ်။အဲ့တော့ကတော့သူ့ကိုတယောက်မိသားစုကသူ့ကိုသူ့သားနဲ့ပိတ်စားမယ်ဆိုပြီးတော့မှယူတယ်။ဒါပေမဲ့ဟိုရောက်သွားတဲ့ခါကျတော့မှသူ့ရဲ့သားကဒီစိတ်ပိုင်းဆိုင်ရာအခြေအနေမကောင်းတဲ့သူတယောက်ဖြစ်နေတဲ့ခါကျတော့သူ့ကိုယူနေတဲ့သူရဲ့အဖေနဲ့ပိတ်စားပြီးတော့မှကလေးရအောင်ယူခိုင်းတယ်။အဲ့တော့ကလေးရပြီးတဲ့နောက်ပိုင်းမှာလည်းသူ6နှစ်လောက်အဲ့မှာပေါ့လိန်ကျွန်ခံရတဲ့သဘောမျိုးလိန်ပိုင်းဆိုင်ရာအကြမ်းဖက်ခံရတယ်။အဲ့ဒါတည်းမကောက်အိမ်တွင်းအကြမ်းဖက်မှုတွေလည်းအများကြီးရှိခဲ့တယ်ပေါ့နော်။နှိပ်စက်သားတွေ၊ရိုက်နှက်သားတွေ၊စောင်းတွင်းကြီးမှာရေတွေခဲနေတဲ့အချိန်မှာရေခဲရေနဲ့ပတ်တာတို့ခန္ဓာကိုယ်ပေါ့နော်သုံးလုံးချွတ်ခိုင်းတာမျိုးအဲ့လိုမျိုးတွေကအစဒီနှိပ်စက်တယ်ဆိုတာကကျမတို့မြင်အောင်ကြည့်လို့တော့မရနိုင်တဲ့ဟာမျိုးနှိပ်စက်မှုမျိုးတွေလောက်တာမျိုးတွေရှိတယ်ဆိုတဲ့ဟာလေးကိုကျမတို့ကပြန်ပြီးလွတ်လာတဲ့သူတွေကိုအမေကြီးလောက်ပြီးရနောက်ပိုင်းမှာရလာတဲ့ဒီတည်င်းချက်လက်တွေပေါ့နော်အဲဒီနောက်ပိုင်းမှာပြင်မျိုးသမီးကသူလွမြောက်လာနိုင်တဲ့အချိန်ကျတော့အဲ့ဒီသူရောင်းစားခံရတဲ့နေရာကိုသူကအတိအကျင်းနေဆိုတာပဲသိရတယ်ဒါပေမဲ့ဘယ်လိုခြာရမလဲဆိုတာမသိတော့တဲ့ခါကျတော့သူကတော်တော်လေးကိုဖျက်မြတ်တယ်လို့ပြောရမယ်အဲဒီရောက်ခဲ့တဲ့နေရာတော်တော်များများရဲ့သူလီးရတဲ့နေရာအကုန်လုံးတပ်ပုံရိုက်ထားတယ်သူ့ဖုန်းနဲ့ပြီးရင်သူတွေ့တဲ့မြောက်ဖုန်းနံပါတ်လေးအကုန်လုံးယူလာတဲ့ခါကျတော့ကျမတို့အနေနဲ့နောက်ဆုံးအဲ့ဒီသူ့ဖုန်းကနေရတဲ့တပ်ပုံတွေကိုကျမတို့ကွန်ပျူတာထဲမှာပြန်ပြီးဆန်းစစ်ပြီးတော့မှဘယ်နေရာမှာရိုက်ထားခဲ့ရဆိုတဲ့ GPS location ကိုပြန်ချပြီးနောက်ပိုင်းမှာနောက်ဆုံးသူရောင်းစားခံရတဲ့ရွာဒီခေနံပြည်နယ်ဆိုတဲ့အလွန်အင်မတန်ကြီးမားတဲ့တယောက်ပြည်ရဲ့အလေလောက်ရှိတဲ့မြန်မာပြည်နဲ့အလွန်အင်မတန်ဝေးတဲ့နေရာကိုရောင်းစားခံရတဲ့နေရာကိုကျွန်တော်နောက်ဆုံးပြန်အတိအကျရောင်းစားခံရတယ်ဆိုတဲ့ဟာကိုပါကျွန်တော်တို့ဖတ်ပြီးစုံစမ်းဖော်ထုတ်နိုင်ခဲ့တယ်ပြီးတော့မှသူ့ကိုဝယ်တဲ့မိသားစုကိုပါကျွန်တော်တို့သွားပြီးတော့မှအဲသူတို့ဘယ်လိုနှိမ့်ဆက်ခဲ့လဲဆိုတဲ့ဟာတွေကိုကျွန်တော်တို့ပြန်သွားပြီးတော့မှမင်းနိုင်ခဲ့တယ်ပေါ့နော်
အခုဒီ Human Rights Watch ကထုတ်တဲ့အစီရင်ခံစာမှာတော့ကချင်မျိုးသမီးတော်တော်များများဟာတရုတ်မျိုးသားတွေထံပေါ့နော်ရောင်းစားခံခဲ့ရတဲ့နောက်တော့ခလီမွေးတဲ့အထိပေါ့နော်သူတို့အနေနဲ့အဲ့ဒီမှာနေခဲ့ပြီးတော့ခလီမွေးပြီးတဲ့ခါကျတော့သူတို့တွေကိုပြန်ချင်းပြန်ပေါ့နော်အဲ့လိုမျိုးလုပ်တယ်ဆိုတဲ့ခါကျတော့အမျိုးသမီးတွေအနေနဲ့ပေါ့နော်ဒီလိုမျိုးဖြစ်နေတာနဲ့ကြာလာပြီဒါပေမဲ့လို့ထပ်ပြီးတော့လေရောက်နေတယ်ဆိုတာကဘလို့သဘောတည်းလူသဖြင့်ဒီလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့ပေါ့နော်မြန်မာနဲ့တယုတ်အနာပိုင်းတွေကဒီလိုမျိုးအခြေအနေကိုမျက်ကွယ်ပြုနေတဲ့သဘောလား
ကျမကတော့အဲ့လိုမျိုးမြင်နေရှင့်ဘာကြောင့်လဲဆိုတော့အခုဒီလူကုန်ကူးခံရပြီးတော့မှလူမြောက်လာတဲ့အမျိုးသမီးတော်တော်များများကိုမြန်မာအစိုးရကတွက်ခဲ့တာမဟုတ်ရှင့်တိုင်းသားဒီလက်နက်ကိုင်အဖွဲ့အစည်းတွေထဲမှာရှိနေတဲ့တိုင်းသားအမျိုးသမီးအဖွဲ့အစည်းတွေကနေပဲပြန်ပြီးတော့မှတယုတ်ပြည်ထဲမှာကိုသူတို့ထိတ်ဆက်လုပ်ထားပြီးတော့မှလူကုန်ကူးခံရတဲ့သူတွေကိုဘလောက်ဝေဝေသူတို့သွားပြီးကယ်တဲ့လုပ်ငန်းမျိုးတွေလုပ်နေရပေါ့နော်ဒါပေမဲ့ဒီလိုလူကုန်ကူးခံရတိုင်းတော့ကဲဖို့ဆိုတာကသူများနိုင်ငံမှာပေါ့နော်အလွန်အင်မတန်ကြီးတဲ့တရုတ်ပြည်ထဲမှာတော့ကဲဖို့ဆိုတာတော်တော်လေးကိုမဖြစ်နိုင်တဲ့ဟာမျိုးပေါ့နော်အဲ့တော့နောက်ပိုင်းဒီအမျိုးသမီးတွေကအဲ့လိုတော့မကဲခင်မှာအဲတရုတ်အစိုးရကိုသူတို့စာရေးတယ်ကျမတို့ဒီနယ်ထဲကကျမတို့ရွာတွေကအဲဒီလိုစစ်ပေးဆောင်မိန်းကလေးတယောက်သူ့နာမည်သူ့မှတ်ပုံတင်နံပါတ်တွေပေးပြီးတော့မှဒီလိုအမျိုးသမီးတယောက်ကတရုတ်ပြည်ထဲကိုရောင်းစားခံရတယ်သူ့ကိုပြန်ချပြီးတော့မှမြန်မာပြည်ထဲကိုပြန်ပို့ပေးဖို့စာရေးတာတွေလုပ်တယ်ဒါပေမဲ့တရုတ်အစိုးရဘက်ကလည်းခုလိုမျိုးခိစားတော်တော်များများပါပေါ့မျက်ကွယ်ပြုပြီးတော့မှလူမျိုးရှုထားတဲ့အကြောင်းအရာတွေအများကြီးရှိသလိုနောက်တစ်ခန်းအနေနဲ့ကြည့်မယ်ဆိုဥမာတရုတ်ပြည်နယ်ဆန်းပြည်မြောက်ပိုင်းရွှေလီနဲ့မူဆက်ပြီးနယ်နိမိတ်ကြားလိုက်မှဆိုရင်ဒီတိုင်းသားအမျိုးသမီးတွေတည်းမဟုတ်ဘူးဒီတခြားမြန်မာအမျိုးသမီးတွေပါရောင်းစားခံရတာမျိုးတွေရှိတယ်အဲ့တော့ဒီလောက်ကြီးမြန်မာအစိုးရရဲ့တရုတ်အစိုးရရဲ့နှစ်ခုစလုံးထုတ်ကင်ထားတဲ့နေဆက်ကိုဖြတ်ပြီးတော့မှလူကုန်ကူးခံရတယ်ဆိုတာကအဲဒါကျမတို့ကနိုင်ငံရဲ့လူကုန်ကူးသားစီးမှုအားနည်းတယ်လို့တော့ကျမမြင်ပါတယ်ရှင်ဟုတ် You can bend but never break me cause it only serves to make me more determined to achieve my fire.